ပြီးခဲ့တဲ့မေလ25ရက်နေ့တုန်းကအမေရိကန်နိုင်ငံမင်းနီဆိုတာပြည်နယ်မင်းနီယာပိုလစ်မြို့မှာလူမဲအမျိုးသားဂျော့ချ်ဖလိုက်ကိုရဲကဖမ်းဆီးတဲ့အချိန်မှာတိုက်ဆုံးခဲ့တဲ့ဖြစ်ရပ်နောက်ဆက်တွဲနိုင်ငံအတွင်းမျိုးအတော်များများမှလူမျိုးရေးဆန္ဒပြပွဲတွေဆက်တိုက်ဖြစ်ပွားနေခဲ့ပါတယ်ကနပြပွဲဖြစ်နေတဲ့နှလုံးကြော်ကြာနေပြီဖြစ်တဲ့ Oregon ပြည်နယ် Portland မြို့ကိုသမ္မတ Trump ကအစိုးရလုံခြုံရေးတပ်ဖွဲ့တွေကိုဆေးလွှတ်ခဲ့တဲ့အတွက်မကြေနပ်မှုကြောင့်ပြည်နယ်ရင်းဆန္ဒပြပွဲတွေပိုပြီးတော့အရှိန်မြင့်လာခဲ့ပါတယ်။ Seattle မြို့မှာလည်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိခိုးဘုံတွေ၊မျက်ရည်ယိုဘုံတွေတုံပြီးတော့နှိမ်နင်းခဲ့ပါတယ်။စနေနေ့ကဆန္ဒပြသူ45ယောက်ကိုရဲကဖမ်းဆီးပြီးတပ်ဖွဲ့ဝင်20လောက်လေးဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။Texas ပြည်နယ် Austin မြို့မှာတော့မနေ့ညပိုင်းတုန်းက Black Lives Matter လူမျိုးရေးဆန္ဒပြပွဲတွေကြားမှာတနတ်သမားတဦးကကားတစီးတဲ့ကိုပစ်ခတ်ခဲ့တဲ့အတွက်လူတစ်ယောက်သေဆုံးခဲ့ပါတယ်။ Kentucky ပြည်နယ် Louisville မြို့မှာလည်းလူမဲအမျိုးသမီးတဦးဖြစ်တဲ့ Breonna Taylor ရဲ့အိမ်ကိုရဲကအတင်းဝင်ရောက်ခဲ့တာကနေအဲ့ဒီအမျိုးသမီးသေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်တရားမျှတမှုတောင်းဆိုဆန္ဒပြနေကြပါတယ်။ဒီအမျိုးသမီးရဲ့အတူနဲ့မိတ်ဆွေကရဲတွေကိုကြွကြော်ဝင်ရောက်သူတွေလို့ထင်ပြီးပစ်ခတ်တာကနေရဲကပြန်ပြီးပစ်ခတ်တဲ့အတွက် Taylor သေဆုံးခဲ့တာပါ။ဒီဖြစ်ရပ်မှာရဲအရာရှိတဦးထဏ်ရာရခဲ့ပါတယ်။တခြားရဲအရာရှိတွေကိုအေးအေးယူခဲ့တာတော့မရှိပါဘူး။ဒီဖြစ်ရပ်အတွက်ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့လက်နက်ကင်ဆောင်ဆန္ဒပြတဲ့လူမဲ NFAC အဖွဲ့ခေါင်းဆောင်ကပြောပါတယ်ရှင်။